Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ12ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို19.25 MHz နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်ပါရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားနိုင်ငံရဲ့ဟိုက်ဒရိုဂျင်ပုံးဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလလုံခြုံရေးကောင်စီကဒဏ်ခတ်ပိတ်ဆို့မှုတရက်ကိုမနေ့တုန်းကထပ်မံချမှတ်ပါတယ်ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့ပျက်စီးဆုံးရှုံးမှုတွေတိုးလာမဲ့အနေအထားရှိသလိုပြည်နယ်လူဦးရေထက်ဝက်လောက်လျက်စင်ပြီးပြတ်တောက်နေပါတယ်ရခိုင်ဒေသအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမင်းဖြံမှာကုလလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပမှာပါဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်ထိတ်တန့်ရောက်နေတဲ့သတင်းတွေပြီးနားဆင်ရမှာကတော
့ And also I condemn those who are responsible for that. As you know that the Myanmar army was under attack.
ရခိုင်ပြည်နယ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုရှုံချကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှိခ်ဟာဇီနာပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုလေ့လာဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့မောင်တော်ဒေသမှာရောက်ရှိနေတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံရဲ့စက်တင်ဘာလ3ရက်နေ့ကဟိုက်ဒရိုဂျင်ပုံးဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနေ့တနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကနေစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတရက်ကိုတညီတညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုထပ်မံချတဲ့အပေါ်မှာအာရှဒေသတွင်အပြုသဘောတုံ့ပြန်ကြပြီးမဲ့ထိရောက်မှုရှိပါမလားဆိုပြီးတော့လည်းတန်တရားရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကဘာကလက်တင်ခံမှာမဟုတ်ဘူးဆိုတာကိုညွှန်းဆိုတာဖြစ်တယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလေးကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုလိုက်တာကတော့မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার အစီအစဉ်တွေကိုမရက်ဘူးဆိုရင်ဒီအစီအစဉ်တွေရပ်သွားအောင်ကိုယ်တိုင်လုပ်မယ်ဆိုတာပဲဖြစ်ပါတယ်လို့ကုလဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုခဲ့ပါတယ်ဒဏ်ခတ်ပိတ်ဆို့မှုသစ်တွေကိုအပြည့်အဝကျင့်သုံးခဲ့ရင်တော့မြောက်ကိုရီးယားနိုင်ငံအနေနဲ့နိုင်ငံသားငွေကြေးရရှိမှုနောက်တမ်းမြင့်ထားတဲ့ပေတင်းတက်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေအတွက်လိုအပ်တဲ့လောင်စာရရှိမှုကိုတည်တည်တတ်တာရှော့ချနိုင်မှာဖြစ်ပါတယ်။ဒီမတိုင်ခင်ပြီးခဲ့တဲ့ဩဂုတ်လကချမှတ်ခဲ့တဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာတော့ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့မြောက်ကိုရီးယားရဲ့ကြောင်မီးသွေးတန်ရန်ခဲနဲ့ပင်လယ်စာတင်ပို့မှုတွေကိုတားမြစ်တာဖြစ်ပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার ပိုင်နိုင်ငံတစ်ခုအဖြစ်နိုင်ငံတကာအတိုင်းအဝိုင်းကဘယ်တော့မှလက်သင့်ခံမှာမဟုတ်ဘူးဆိုတာကိုအခုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှုတင်တဲ့တညင်တညွတ်ထက်သတင်းစကားပလိုက်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးကဒီကနေ့ပြောဆိုပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုပြီးမြောက်ကိုရီးယားအစိုးရရဲ့မူဝါဒတွေပြောင်းလဲရေးဂျပန်အစိုးရအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်မယ်လို့လည်းပြောဆိုလိုက်ပါတယ်ရှင်။
ရာသီဥတုပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်ဟာရီကိန်းမုန်တိုင်းအာမာကြောင့်ထိခိုက်ပျက်ဆုံးဆုံးရှုံးမှုတွေကိုဖလော်ရီဒါဒေသခံတွေဒီကနေ့ပိုးပြီးတော့တွေ့လာရမှာပါ။ဒါပေမဲ့လည်းဖလော်ရီဒါမှာနေထိုင်သူထက်ဝက်လောက်ဟာလျှက်စစ်မရှိဘဲနေထိုင်နေရပြီးရင်းနဲ့အပျက်စီးတွေပုံလန်းနေတဲ့နေရာတော်တော်များများကိုတွေ့ရနိုင်ပါတယ်။မွန်ရိုခရိုင်ထဲမှာရှိတဲ့ Keys ကျွန်းစုအထက်ပိုင်းနေရာကဒေသခံတွေကိုတော့နေအိမ်တွေမှာပြန်လည်ဝင်ရောက်ခွင့်ပေးထားပေမဲ့ကျွန်းစုတွေသွားရလမ်းပျက်စီးနေတာကြောင့်အဲဒီကဒေသခံအားလုံးနေရင်းပြန်ခွင့်ကိုတော့ဆက်ပိတ်ထားပါတယ်။ကီးစ်ကျွန်းစုတွေကိုဆက်သွယ်ထားတဲ့တံတား42စင်းကိုစစ်ဆေးရမှာအလုံးဟာဘေးအန္တရာယ်မရှိဘဲပြန်အသုံးပြုနိုင်တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်။ဒီနေ့ဝင်နေ့ကအမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းအာမာဟာဖလော်ရီဒါပြည်နယ်ကကီးစ်ကျွန်းစုတွေမှာပထမဆုံးဝင်ရောက်ခဲ့တာပါ။အခုခါမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အမေရိကန်ရေးတဲ့3စင်းဆစ်လွတ်ထားပါတယ်။ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကတော့အာမာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေကိုပြန်လည်ပြုပြင်ဖို့အချိန်ယူရမှာဖြစ်ကြောင်းတနင်္လာနေ့ကကျွန်းစုတွေစီသွားရောက်ရင်းပြောပါရယ်ဖလော်ရီဒါကလျှက်စစ်ကျွမ်းကျင်လုံသား2,300လောက်နဲ့တခြားပြည်နယ်ကထောင်နဲ့ချီတဲ့လုံသားတွေဟာလျှက်စစ်တဲ့အားပြန်လည်ရရှိဖို့ဆောင်ရွက်နေကြတယ်လို့လည်းသတင်းတော်တွေကပြောပါရယ်ဒါပေမဲ့ဒီလိုလှုပ်ဆောင်ရမှာအချိန်ကြာမြင့်နိုင်ပြီးဒေသခံတွေအနေနဲ့လျှက်စစ်တဲ့အားသတင်းပတ်နဲ့ချီပြတ်တောက်နိုင်တာကြောင့်ကြိုတင်ပြင်ဆင်ထားကြစီလို့ကြောင်းလည်းသူကပြောပါရယ်ခင်ဗျာ
အမေရိကန်ဆိုရရဲ့ဒုက္ခသည်ဆိုင်ရာတင်းကျပ်တဲ့မူဝါဒကိုဆက်လက်ကျင့်သုံးခွင့်ပြုကြောင်းအမေရိကန်တရားရုံးချုပ်ကယာယီအမိန့်တရထုတ်ပြန်လိုက်ပါတယ်။ အမေရိကန်ပြည်ထောင်စုအတွင်းကိုအစောဆုံးအင်္ဂါနေ့မှစလို့ဒုက္ခသည်တချို့ဝင်ရောက်ခွင့်ပြုဖို့အောက်တရားရုံးတစ်ခုရဲ့တရားစီရင်ချက်ကိုတရားရုံးချုပ်ကလောလောဆယ်ဆိုင်းငံ့ထားလိုက်တာပါတရားသူကြီးအန်တိုနီခနေဒီကဒီယာယီအမိန့်ကိုမနေ့တနင်္လာနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးဒုက္ခသည်တွေဝင်ရောက်ခွင့်တမ်းမြှင့်မှုကိုကန့်ကွက်ကြသူတွေအနေနဲ့ဒီကနေ့အင်္ဂါနေ့နေခင်းပိုင်းမှာတုံ့ပြန်လျှောက်ထားဖို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတွင်းကဒုက္ခသည်ပြန်လည်နေရာချထားရေးအေဂျင်စီတစ်ခုခုကလက်တင်ခံခဲ့ရင်ဒုက္ခသည်တွေအမေရိကန်ကိုပြည်ဝင်ခွင့်ပြုဖို့အမှတ်9စီရင်စုအယူခံတရားရုံးကပြီးခဲ့တဲ့သတင်းပတ်တည်းချမှတ်ခဲ့တဲ့အမိန့်ဟာဒုက္ခသည်2,400အတွက်အကျုံးဝင်လာမှာဖြစ်ပါတယ်။ဒါပေမဲ့လည်းအောက်ရုံးရဲ့ဆုံးဖြတ်ချက်ဟာလက်ရှိကျင့်သုံးနေတဲ့ဒုက္ခသည်ဆိုင်ရာကန့်သက်ပြဋ္ဌာန်းချက်တွေကိုချမှတ်ကျင့်သုံးတာမှာအနှောက်အယှက်ဖြစ်နိုင်တယ်လို့အမေရိကန်တရားရုံးဝန်ကြီးဌာနကပြောဆိုပြီးတရားရုံးချုပ်မှလျှောက်ထားခဲ့တာဖြစ်ပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်အီရန်၊ဆီးရီးယား၊လီဗျာ၊ဆိုမာလီယာ၊ဆူဒန်နဲ့ယီမန်နိုင်ငံတို့ကလူတွေကိုအမေရိကန်ပြည်ထောင်စုအတွင်းရပ်ပေါင်း90ပြည်ဝင်ခွင့်ကန့်သက်ထားတဲ့ပြီးခဲ့တဲ့မတ်လ6ရက်နေ့ကထုတ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်နဲ့ပတ်သက်ပြီးမပြီးပြတ်သေးတဲ့တရားရေးဆိုင်ရာအမှုခင်းတွေတဲ့နောက်ဆုံးဖြစ်ထွန်းမှုဖြစ်ပါတယ်။ဒီအမိန့်ထဲမှာဒုက္ခသည်တွေလက်ခံမှုကိုရပ်ပေါင်း120ဆိုင်းငံ့မှုလည်းပါဝင်တာဖြစ်ပါတယ်။လာမယ့်ဗန္ဒာရေးနှစ်အတွင်းအမေရိကန်ပြည်ထောင်စုဘက်ကလက်တင်ခံမဲ့ဒုက္ခသည်အရေးအတွက်ကိုလည်းလာမယ့်သတင်းပတ်တွေအတွင်းမှာပဲအစိုးရကကြေညာမယ်လို့ခန့်မှန်းထားပါတယ်ရှင်
။ကမ္ဘာတစ်လောကဒုက္ခသည်ကလေးငယ်3000ခွဲလောက်ဟာကျောင်းတက်ရောက်ခွင့်မရဘူးလို့ကုလဒုက္ခသည် agency ကပြောပါတယ်။အသက်5နှစ်ကနေ18နှစ်အရွယ်ဒုက္ခသည်တွေအနေနဲ့ကျောင်းမတက်နိုင်တာကြောင့်သူတို့ရဲ့အနာဂတ်အတွက်မရေရာမှုတွေနဲ့တွေ့ကြုံနေရတာပါ။အဲဒီလိုကျောင်းမတက်နိုင်တဲ့အနေအထားဟာကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးမှုရည်မှန်းချက်တွေဖြစ်တဲ့ကျန်းမာရေးပြည်စုံဖူလုံရေးဒန်းတူညီမျှမှုနဲ့ငင်းကြဲရေးအတွက်ထိခိုက်ဆင်းနေကြောင်းဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံ UNHCR ကသတိပေးပြောကြားပါတယ်။ကမ္ဘာကလေးတငယ်ဥယျာဉ်97ရာဂိုင်းနှုန်းဟာမူလာတန်းကျောင်းတက်နေနိုင်ကြပြီမဲ့ကလေးဒုက္ခသည်67ရာဂိုင်းနှုန်းကသာမူလာတန်းကျောင်းတက်နိုင်တာပါအထူးသဖြင့်စီးရဲမွဲတည်တဲ့နိုင်ငံတွေကဒုက္ခသည်ကလေးငယ်တွေကျောင်းတက်နိုင်တဲ့နှုန်းဟာလှင်းလင်းမင်းမင်းကျဆင်းနေပြီးအလဲတန်းကျောင်းနဲ့တက္ကသိုလ်ကောလိပ်သွားနိုင်သူဥယျာဉ်ဟာ7ရာဂိုင်းနှုန်းသာရှိတယ်လို့ဆိုပါတယ်ဒီလိုအခြေအနေတွေကြောင့်နိုင်ငံချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတွေလိုအပ်ပြီးဒုက္ခသည်တွေကိုလက်ခံထားတဲ့ဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေမှာအဲဒီကလေးငယ်တွေအနေနဲ့ကျောင်းတက်နိုင်ဖို့ဆောင်ရွက်ပေးသင့်တယ်လို့ UNHCR ပြောခွင့်ရဆီဆလီပိုအီလီက VOA ကိုပြောပါတယ်ဒီကလေးငယ်တွေဟာတချင်ချင်းမှာသူတို့နိုင်ငံကိုပြန်ပြီးတိုင်းပြည်ပြန်လည်ထူထောင်ရေးလုပ်မှာဖြစ်တဲ့အတွက်ဒုက္ခသည်ကလေးငယ်တွေကျောင်းတက်နိုင်ရေးအရေးကြီးကြောင်းသူကထောက်ပြပါတယ်အဲ့ဒီဒုက္ခသည်ကလေးငယ်တွေကြောင်းပြန်တက်ရမှာအဆင်ပြေအောင်ပညာရေးစနစ်ကိုပြင်ဆင်ထားပေးဖို့လဲနိုင်ငံတကာအစိုးရတွေကို UNHCR ကတိုက်တွန်းထားပါတယ်ခင်ဗျာ
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေအရေးဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးတစ်ရက်ကျင်းပမှာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်မဟာမင်းကြီးဇီးယရာအက်အယ်ဟူစိန်ကရိုဟင်ဂျာတွေအပေါ်ပြုမှုနေတာတွေကလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေပုံရတယ်လို့မနေ့တနင်္လာနေ့ကပြောဆိုခဲ့ပြီးတဲ့နောက်ဗီတိန်နဲ့ဆွီဒင်နိုင်ငံတို့ကလုံခြုံရေးကောင်စီမှဆွေးနွေးဖို့ပန်ကြားခဲ့တာဖြစ်ပြီးမနေ့ပြန်ဗုဒ္ဓဟူးနေ့မှာဆွေးနွေးဖို့စီစဉ်ထားတာပါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရသူတွေထားနေပြန်နိုင်ဖို့အတွက်မြန်မာအစိုးရဘက်ကဘေးကင်းဇုန်တွေလုတ်ပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလည်းဒီကနေ့မြန်မာအစိုးရကိုတိုက်တွန်းပါတယ်မြန်မာနိုင်ငံကထွက်ပြေးလာသူတွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကစခန်းတွေကိုဒီကနေ့မှပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina တွားရောက်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာ3သိန်းခွဲကျော်သွားပြီလို့ပြောဆိုထားတာပါ။မြန်မာအစိုးရဘက်ကတော့ဒီအရေးအတွက်ကိုအတိမပြုပါဘူး။ရခိုင်ပြည်နယ်မောင်တော်ပူးတီတောင်ဒေသတွင်ARSA အစွန်းရောက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်တိုင်းရင်းသားတွေဟိန္ဒူဘာသာဝင်တွေနောက်လူနည်းစုတိုင်းရင်းသားတွေဖြစ်တဲ့မျိုးတိုင်းနဲ့ကမန်အပါအဝင်လူမော့အတိုင်းဝန်အလုံးနေရဆွန့်ခွာထွက်ပြေးနေရပြီးဒီလူနည်းစုတွေအတိဒုက္ခရောက်နေရတာကိုနိုင်ငံတကာကမတိကျိုးကျွန်ပြုနေတယ်လို့လည်းမြန်မာနိုင်ငံသားဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်အပြစ်မဲ့ပြည်သူတွေမထိခိုက်ရလေအောင်ထိခိုက်ပျက်စီးဆုံးရှုံးမှုတွေမရှိအောင်ဆောင်ရွက်ဖို့လဲညွှန်ကြားထားပြီးဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်ရှင်
။ရ Rohingya Pyatanago Nyingjan ne Nilan ne Phyesin bo Nobel Nyingjan Sujin Tibet Bonaw ji Dalai Lama ga Dong San Suu Kyi ko Thamman Tai Twan Lai Ba Le. A Chin Ni Ri Po Pi Lo Soe Ywa Lan Ni De Po Tu A Ni Ne Saip Pya Ya Le Lo Bonaw ji Dalai Lama Ye Sa De Ma Yee Ta Tha Ba Le. Lwin Ka De Ta Nin Ga Dong San Suu Kyi Ne Tu Twe Soe Ne A Chin Pyo Soe Kya Ra Ri Ko Pyan Le Yin Nyun Pi Dong San Suu Kyi A Ni Ne Tu Ye Oza Lwan Mo Nai Mu A Ni Tha Ko A Tong Cha Pi Muslim Tai Wan Ge Chung Ni Ya De Pyatanago Nyingjan Chan Chan Phyesin bo Tai Twan Ge De A Chang Sa De Ma Po Pya Tha Ba Le.ဒီတော့တွင်အီရန်ဘာသာရေးကောင်းဆောင်အယတူလာအာလီခါမီနီကလည်းမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတယ်လို့ဆိုပြီးဒါကိုအဆုံးသတ်အောင်မြန်မာအစိုးရကိုနိုင်ငံရေးနဲ့စီးပွားရေးအရာဖိအားတွေပေးတော့ဖို့မွတ်စလင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဒီကနေ့ င်းကင်တွေဆောင်ရွက်နေတဲ့အကြောင်းပြောဆိုထားပါရခင်ဗျာ
။ကမ္ဘောဒီးယားတိုက်ခန့်ပါတီခေါင်းဆောင်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲဆိုဖမ်းဆီးထားပြီးပါတီကိုပါဖျက်ပစ်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကချင်းချောက်ထားပြီးမယ်လဲအတိုက်ခန့်ပါတီဘက်ကတော့လာမယ့်နှစ်ရွေးကောက်ပွဲမှာရှင်ပြိုင်မယ်လို့ပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ရဲ့လက်ရှိအာဏာရကမ္ဘောဒီးယား People Party CPP ကိုရှင်ပြိုင်မယ်လို့အတိုက်ခန့်ကမ္ဘောဒီးယား National Rescue Party ရဲ့အကြီးအကဲတာဝန်ရှိသူစုံချေးကဒီကနေ့မြို့တော်ဖနန်ပင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအတိုက်ခံပါတီခေါင်းဆောင်ကင်ဆိုခါကိုတော့စက်တင်ဘာလ3ရက်နေ့ကနေအင်ကနေဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ရှင
်ဒေတာရင်းနိုင်ငံနေအနေနဲ့အတူပူးပေါင်းဆောင်ရွက်ဖို့တဲ့ဒီတောင်တရုတ်ပင်လယ်ရင်းကကျွန်းစုတွေအရင်နဲ့ပတ်သက်ပြီးဒူဘိုင်ကိုပိုင်အငင်းပွားနေတာကြောင့်နောင်လာမယ့်အနှစ်20အတွင်းတောင်တရုတ်ပင်လယ်သဘာဝပတ်ဝန်းကျင်အခြေအနေတွေဆွေးနွေးလာနိုင်ကြောင်းကျွမ်းကျင်ပညာရှင်တွေကသတိပေးပို့ဆိုပါရယ်ရေနံတင်သင်းမိုးတွေကယူဆမှုတွေငါးအလွန်ကျဖန်းနာတွေနဲ့လူလုံကျွန်းတွေဖန်တီးတာကြောင့်တန်တာကြောက်တန်းတွေပျက်စီးပြီး 3.5 square kilometer အခြေဝန်းရှိတဲ့ပင်လယ်ရဲ့ဂေယစနစ်ပြောင်းလဲသွားနိုင်တဲ့အခြေအနေတွေပတ်သက်လို့သုတေသနပညာရှင်တွေကထောက်ပြပါရယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သင်ငင်ထိုင်တဲ့ကိုအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အခြေအနေပေါ်စိုးရိမ်မှုတွေတိုးလာနေတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြဿနာကိုဖြေရှင်းနိုင်ရေးကြိုးပမ်းမှုတွေကိုအားပေးကူညီနိုင်ဖို့နဲ့မတီးမငြိမ်အခြေအနေတွေပေါ်ပေါက်လာရတဲ့အကြောင်းရင်းတစ်ခုဖြစ်တဲ့အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုံချဖို့လဲမြန်မာအစိုးရကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ကမတီးမငြိမ်အခြေအနေတွေကြောင့်တိုင်းနဲ့ချီပြီးထွက်ပြေးခိုလုံခဲ့ကြတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကတော့ဒီကနေ့ပဲဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုခဲ့ပြီးအစွန်းရောက်အဖွဲ့တွေရဲ့လုပ်ရက်ကိုပြစ်တင်ပြောဆိုလိုက်တယ်လို့မြန်မာအစိုးရအနေနဲ့လည်းထိန်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်အပြည့်အစုံကိုတော့နန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
ရှိခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကစိုးရိမ်တယ်လို့မြန်မာနိုင်ငံအနေနဲ့လည်းစိုးရိမ်ကြောင်းနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတန်အတိုင်းဆုံးကြိုးပမ်းနေကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါနိုင်ငံတကာအသိုက်အဝန်းအနေနဲ့ရှိခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုပါဝင်ပံ့ပိုးရဟာလဲအကောင်ဆုံးကူညီရရောက်ကြောင်းဖော်ပြထားပါတယ်တချိန်ထဲမှာပဲဩဂုတ်လ25ရက်နေ့နဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အရဲသားတွေအပေါ်ပြစ်မှတ်ထားပြီးတပြိုင်တည်းတည်းတိုက်ခိုက်မှုတွေကျူးလွန်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုရဲ့အလို့ရက်တွေကြောင့်ပဋိပက္ခတွေကြီးထွားခဲ့ရတာကိုလည်းပြစ်တင်ရှုံချဖို့တိုက်တွန်းခဲ့တာပါရခိုင်ပြည်နယ်ကအခြေအနေကြောင့်တိုင်းနဲ့ချီထွက်ပြေးနေရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ဒီကနေ့ပဲဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးအစွန်းရောက်တွေရဲ့လောက်ရောက်ကိုရှုံချခဲ့တယ်လို့မြန်မာအစိုးရကလည်းထင်းထင်းသိမ်းသိမ်းဖြေရှင်းဖို့တိုက်တွန်းခဲ့ပါတယ
်။ But also I condemn those who are responsible for that. As you know that the Myanmar army was under attack. Border police was under attack.and about
ကုပြည့်ရကိုကျူးလွန်သူတွေအပေါ်မှာလည်းကျမအနေနဲ့ရှုံချပါတယ်မြမစစ်တပ်နဲ့မြေချားဆောင်ရဲတပ်ဖွဲ့ဝင်တွေတိုက်ခတ်ခံခဲ့ရတယ်135ယောက်သေခဲ့ပါတယ်စစ်တပ်နဲ့မြေချားဆောင်တပ်တွေကိုတိုက်ခတ်ခဲ့တဲ့ဒီလူတွေရဲ့လက်ချက်ကြောင့်အခုလိုအခြေအနေတွေပေါ်ပေါက်လာရတာဖြစ်တဲ့အတွက်ဒါကိုရပ်တန့်ကရပ်ရပါလိမ့်မယ်ဒီချိန်ထဲမှာပဲမြမအစိုးရအနေနဲ့လည်းအခြေအနေကိုစိတ်ရှည်လက်ရှည်ကင်တွဲဖို့လိုပါတယ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကိုတာမန်လူမှုအပေါ်တိုက်ခိုက်တာမျိုးခွင့်ပြုဖို့မသင့်ပါဘူးအမျိုးသမီးတွေကလေးတွေအပြစ်မဲ့တဲ့ပြည်သူတွေအနေနဲ့ဘာရာဇဝတ်မှုမှကျူးလွန်ခဲ့ကြတာမဟုတ်ပါဘူး
မြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အာဆာအစွန်းရအဖွဲ့ရဲ့တိုက်ခိုက်မှုတွေဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ခြင်းနဲ့အချိန်ကကျူးလွန်ခဲ့တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအကြံဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပြီးနောက်ဆက်တွဲအဖြစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကဦးဆောင်ပြီးနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာအယက်သားတိုက်ဆုံမှုတွေရှိခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြနေရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြောဆိုနေကြတာပါ Washington အခြေစိုက် Carnegie Endowment for International Peace ကဗီကရန်နေရူကတော့ဒုက္ခသည်တွေအလုံးအရင်းနဲ့ထွက်ပြေးနေရတာဟာအာဆာအစွန်းရအဖွဲ့ထက်မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့စစ်စင်ရေးကြောင့်ထွက်ပြေးရသူပုံများတယ်လို့သုံးသပ်ပါတယ
်။ ASA is a very small force. They are not capable of carrying out any series of attacks over a period of time at this point at least. And the huge flow of refugees from Arakan state into Bangladesh is entirely because of the extremely brutal army forces.
ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ကိုအလုံးအရင်းနဲ့ဒုက္ခသည်တွေထွက်ပြေးနေတာကစစ်တပ်ရဲ့ရဲစခန်းချုပ်လွန်းတဲ့လောက်ရကြောင့်ပါ။အာဆာနဲ့ဘာမှမဆိုင်ပါဘူး။
မြန်မာအစိုးရကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့စစ်ဆင်ရေးမှာဥပဒေနဲ့အညီထိရင်သိသိဆောင်ရွက်ဖို့နဲ့တည်ငြိမ်မှုရရှိရေးကြိုးပမ်းရမှာအပြစ်မဲ့ပြည်သူတွေမထိခိုက်အောင်ဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကြေညာချက်မှာဖော်ပြထားတာပါလူ့အခွင့်အရေးချုပ်ပေါင်းမှုတွေရှိခဲ့တဲ့ဆိုရင်လည်းတရားဥပဒေအရအရေးယူသမှဖြစ်ကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်ရှင်
နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းမှာအခြေအနေတည်ငြိမ်စပြုလာပြီဖြစ်တာကြောင့်စာတင်ကျောင်းတွေကိုပြန်ဖွင့်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်လလောဆယ်မှာတော့မြို့ပေါ်ကျောင်းတချို့ကိုစတင်ဖွင့်လှစ်ဖို့ရှိနေပြီးနောက်ပိုင်းမှာပဲကျေးလက်ကကျောင်းတွေဖွင့်လှစ်သွားမှာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ပိတ်ထားခဲ့တဲ့စာတင်ကျောင်းတွေကိုဒီအပိုင်းတွေအတွင်းမှာပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။မောင်းတော်မြို့နယ်အတွင်းမှာစာတင်ကျောင်း180လောက်ရှိတဲ့အနေနဲ့လောလောဆယ်မြို့ပေါ်ကျောင်းတချို့ကိုပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေကြောင်းမောင်းတော်မြို့နယ်ပညာရေးမှုဦးခင်အောင်ကပြောပါတယ
်။ကျောင်းပေါ်ကတော့စီစဉ်နေပြီ။ဒါပေမဲ့နောက်နေ့လောက်တော့မြို့ပေါ်ကျောင်းတွေကိုစပင်းလို့ဖွင့်မယ်။မြို့ပေါ်ကမြို့ပေါ်ကျောင်းလေးကျောင်းကိုစပင်းမယ်။အစားအဆမတွေကိုလည်းစစ်ခနေနေနောက်ဆုံးသွားပြီးတော့တာဝန်ချက်တဲ့နေရာကိုလာပါဆိုပြီးတော့ခေါ်ထားတယ်။ပေါ်တော့ခလေးတွေလေးပြန်လာကြမှာဆိုတော့ဒီမြို့ပေါ်ကျောင်းတွေကိုပထမဆုံးဖွင့်လိုက်မှာပေါ့
မြို့ပေါ်ကျောင်းတွေဖွင့်လိုက်ပြီးတဲ့နောက်မှာမြို့နဲ့အနီးအနားကကျောင်းတွေကိုဒုတိယအဆင့်နဲ့အလန်းကွာတဲ့ဒေသကကျောင်းတွေကိုတတိယအဆင့်ထားပြီးဖွင့်လှစ်ဖို့စီစဉ်ထားကြောင်းလည်းပြောပါတယ်ဆရာဆရာမတွေနဲ့နေရက်ပြန်မလာတဲ့ကျောင်းသားတွေအတွက်စီစဉ်ဆောင်ရွက်ထားတာကိုလည်းအခုလိုပြောပါတယ
်ဒီကကျွန်တော်ဌာနကလည်းပဲမိမိဒေသကိုတာဝန်ထက်ဆောင်ဖို့တွားရမယ်ဆိုတော့လာကြမှာအကြတော့ဒီမှာလုံခြုံရေးရှိတဲ့နေရာတွေကိုပဲကျွန်တော်ကမှတ်ပေးပြီးပြတ်မှာလေလုံခြုံရေးရှိတဲ့နေရာတွေကိုတော့ပဲလွှတ်မလဲအဲ့ဒါမြို့ပေါ်မှာထားပြီးတော့အိရှာတွေကိုသင့်တော်နေရာတွေမှာတာဝန်ယာယီတာဝန်ပေးမှာပေါ့ဟိုနေရာချက်ပါပြီးတော့သွားစေမိဖတွေနောက်မှာကလေးတွေကလိုက်ပါသွားတာတော့ကလေးတွေကဟိုတခြားမြို့နေတွေဟိုမြောက်ဦးတို့ကျောက်တော်တို့ပုံမကျန်းတို့စစ်တွေတို့ရောက်နေကြတယ်အဲ့တော့အဲ့ကလေးတွေပြန်လာမှပြန်လာလို့ကျောင်းမှာရှိရင်တော့ကျွန်တော်ဖွင့်ပေးရမယ်ဒီလိုကလေးတွေကိုစိတ်မချလို့ပို့ထားရင်တော့အဲ့ဒီရပ်တင်မျိုးနေမှာပဲတင်ကြလို့ရအောင်ကျွန်တော်စီစဉ်ထားတယ
်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ဒေသခံတချို့ဟာအခြားအရက်ဒေသကိုတင်းချောင်တာတွေရှိတယ်လို့တချို့ကတော့မိမိနေရက်ဒေသကမခွာပဲဆက်လက်နေထိုင်သူတွေလည်းရှိနေပါတယ်ရန်ကုန်မြို့ကဆွေမျိုးတွေစီတင်းချောင်နေတဲ့မောင်တော်ဒေသခံတဦးကတော့သူ့ရဲ့သားသမီးတွေကိုရန်ကုန်မှာပဲပညာသင်ကြားဖို့စီစဉ်နေကြောင်းပြောပါတယ်
ကျမတို့ကလေးတွေကတော့ကျမတို့ကကလေးတွေကိုဒီကိုခေါ်လာပြီးတော့ဒီမှာစာတင်ခိုင်းထားတာအဲ့ဒီနေရာကိုကျမတို့မလို့ခင်မင်းနဲ့မှပုံမှန်မလို့တော့ဘူ
းမောင်တော်မျိုးနဲ့ကိုင်းကြီးရွာသားတဦးကတော့
အဲပေါ်ဒီလိုကြောင်းပွန်မှုနဲ့ဆိုတော့ကျွန်တော်တို့ကကိုယ့်အကြောင်းကိုပြောတာကျွန်တော်ကိုယ်အခင်းပြတတ်မလားပြီကျွန်တော်ဘယ်မှမသွားဘူးကျွန်တော်မိသားစုအကုန်လုံးရှိဘူ
းလက်ရှိလုံခြုံရေးအခြေအနေကိုကိုင်းကြီးရွာသားကအခုလိုဆက်ပြောပါတယ်
ဒါတော့အခုချိန်မှာတော့ဘာဟိုတင်းနေနေလည်းမဟုတ်ဘူးဒီကောဘယ်လိုခေါ်မလဲကျွန်တော်ကျန်တဲ့တမားတော့အဲ့လိုကျန်တဲ့မကတ်တော့ဘူးပေါ့ဒါမင်းကျွန်တော်တို့ရှင်းလင်းလေးလုပ်နေရတော့ပြနေရတယ်ဘယ်လိုခေါ်မလဲကိုကတော့အဲ့လိုသူကွာတော့တတိနည်းနဲ့နေနေရတာပေါ့
အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်ကသူတို့ရွာသားတွေဟာတပတ်လောက်ညစဉ်ကင်းဆောင်တာတွေရှိခဲ့ပေမဲ့အခုအခါမှာတော့လုံခြုံရေးအခြေအနေတိုးတက်လာကြောင်းပြောပါတယ်ဘူဒီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဘူဒီတော်မြို့နယ်ကကြောင်းဖွင့်လက်တဲ့အခြေအနေနဲ့လုံခြုံရေးအခြေအနေကိုအခုလိုပြောပါတယ်။
အဲကျွန်တော်တို့ကတော့မနေ့ကကျွန်တော်တို့ပညာရေးမှူးရှင်ကတော့
ကျောင်းကူကျောင်းကိုစတင်ပြီးတော့ဖွင့်မယ်ဆိုပြီးအဲ့လိုတော့ဟာလာသူကြောင်ရထားတာကိုကျွန်တော်သိရပါတယ်ခင်ဗျ။ဒီကတော့တရင်တက်ဖွဲ့တွေကအကြောင်းတွေဖြစ်နေပါတယ်။ကျွန်တော်တို့မျိုးနေချင်းမှာတော့လောလောဆယ်မှာထူးထူးခြားခြားတော့မရှိဘူး။လောလောဆယ်တော့ဟာနေနေတဲ့အခြေအနေဖြစ်နေတယ်။ဘလို့ဖြစ်လာမယ်လဲဆိုတာကိုတော့တောင်းကျင်းနေတုံးပဲဖြစ်ပါတယ်။
ဘူဒီတောင်မြို့နယ်မှာစာတင်ကျောင်းပေါင်း210လောက်ရှိနေတာဖြစ်ပါတယ်။ဘူဒီတောင်မြို့ပေါ်မှာတော့လောလောဆယ်ကဲဆယ်ရေးစခန်း10ခုလောက်ရှိပြီးမောင်းတော်မြို့နယ်နဲ့ဘူဒီတောင်မြို့ပတ်ဝန်းကျင်ကျေးရွာတွေကတင်းချောင်လာသူ2500လောက်ရှိကြောင်းလဲဦးထွန်းအောင်သိန်းကပြောပါတယ်။ဒီရက်ပိုင်းတွေအတွင်းမှာအကျန်းဖက်သမားတွေကနေပြည်တော်ရန်ကုန်မန္တလေးနဲ့မော်လမြိုင်စတဲ့မြို့ကြီးတွေမှာအကျန်းဖက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်လုံခြုံရေးတင်းကျပ်တာတွေရှိနေတယ်လို့ရခိုင်ပြည်နယ်မြို့တော်စစ်တွေမြို့မှာလည်းလုံခြုံရေးကိုတိုးမြင့်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအင်ကာနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့မကြသေးခင်တုန်းကအကျန်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုလေ့လာဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာမောင်တော်ဒေသမှာရောက်ရှိနေပါတယ်။ဒေသခံတွေနဲ့တွေ့ဆုံနေတဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနီးနယ်စပ်ဒေသကအခြေအနေဆိုးဝါးနေတဲ့ကျေးရွာတွေအထိတွားရောက်ဖို့ကိုလည်းလူမှုရေးလှုပ်ရှားနေသူတွေကတိုက်တွန်းနေကြတာပါ။အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့မောင်တော်ခီးစဉ်နဲ့ပတ်သက်လို့အပြည့်အစုံကိုတော့မဆုမွန်ကဆက်ပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်အမျိုးသားလွတ်တော်ဒုက္ခထဦးဝေးတာအောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်ဒေသကကြေးရွာတွေအထိတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံနေတဲ့အကြောင်းခီးစဉ်မှာအတူလိုက်ပါသွားတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကပြောပါတယ
်ထပ်ပြီးတင်းချောင်လာတဲ့ဒုက္ခတွေကတော့သူ့ဘာသူအကူအညီပေးမှုတွေအများကြီးရှိတယ်လေအဲအခုကဥပတို့ဒီမျိုးသားလွတ်တော်တော့ခုအကြမ်းရွာတွေကထပ်ပြီးတင်းချောင်မှုပြပနေဟိုခိုင်ခိုင်မြဲမြဲပေါ့ခိုင်မှာရက်တည်နေတဲ့ဒီရွာတွေကိုရောက်ပေါ့နော်တန်းနေကြသွားပြတော့လေးစီတင်ပေါ့တိုင်းတိုင်းသားတွေဘုံပါတိုင်းသားတွေရှိတယ်ပေါ့နော်အဲ့ဒီဟာတွေကိုတိကျထားပြီးတော့မျိုးသားလွတ်တော်နေကိုကြီးပေးတာပေါ့နော်ဆိုင်ပေါ့ဆိုင်အတိကဒီလိုလာပြီးတော့အားပေးတဲ့ကိုကြီးတွေတော့တော်တော်လေးဝမ်းသာနေကြတယ်ကြည့်ရတာတော်တော်ဝမ်းသာကြတယ်ခလေးလေးတွေပါပါတယ်ခလေးလေးတွေတော့ငယ်တဲ့ခလေးတွေပါပါကြတာပေါ့နော်အခုတွေ့ရတာလေမျိုးသမီးတွေရောမျိုးသားတွေရောလုံလုံကြီးနဲ့အခုဟိုဒီချာလွတ်ပေးထားတာပေါ့နော်လုံလုံကြီးလုံလုံကြီးလည်းကောင်းပါတယ်ပို့ပြီးတော့လေ
ကချင်ရှမ်းစားတဲ့ပြည်နယ်တွေကကိုယ်စားလှယ်တွေပါပါဝင်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့အတူရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့လုံခြုံရေးတာဝန်ရှိသူတွေပါလိုက်ပါပြီးတော့ရောက်ရှိသွားတဲ့မောင်းနှုတ်ဒေသမြောက်ပိုင်းကြီးကန်းမြင့်ကျေးရွာစီမှာလိုအပ်တဲ့စားနပ်ရိက္ခာအကူအညီတွေပေးအပ်ခဲ့ကြောင်းကိုလည်းပြောဆိုခဲ့တာပါ။
အမျိုးသားလွှတ်တော်ဒုတိယဦးစားဦးရတာအောင်ပါနော်။သူကဥဆောင်သွားတာပေါ့။နောက်ရခိုင်ကဦးဆိုးဝင်းခေါ်ဦးဆိုးလေး၊ကရင်ပြည်နယ်ကဦးဆိုးမိုးမြင့်နော်။နောက်ချမ်းပြည်နယ်ကဦးဆိုးမင်းလက်ခေါ်ဦးကိုလတ်နောက်ကချင်ပြည်နယ်ကဦးဝင်းစောနောက်တနင်္လာတိုင်းကမုံဆိုးပေါ့နဲ့ရန်ကုန်ကတော့ဥပပေါ့နော်အလုံး9ယောက်ပေါ့နော်ဒီချင်းက17နှစ်ကဆက်ထွက်လာတယ်မနေ့ကဆက်ထွက်လာတယ
်မောင်နှောဒေတာမှာတော့လမ်းမဆက်သွေးကြီးအခက်အခဲနဲ့လုံခြုံရေးအခြေအနေတွေကြောင့်ဒေတာခန်တွေပြိမိနေတဲ့ကြေးရွာတွေမှာအကူအညီပေးရေးလုပ်ငန်းတွေကိုလုပ်ကင်ပေးနေတဲ့ကိုစောစောထွန်းကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့မြန်မာဘင်္ဂလားနယ်စပ်နားကကြေးရွာတွေအထိတွားရောက်ကြဖို့လိုတယ်လို့ဆိုပါတယ
်ဒီပြည်တော်စုအစင်းဒီလွှတ်တော်ပိုင်းကလူတွေလာလို့ရှိရင်အဲ့ဒီမရောနိုင်သေးတဲ့နေရာအထိကိုကျွန်တော်ရောက်ရှိရှင်နေပေါ့နော်ရိခါဒါနဲ့ပတ်သက်ပြီးတော့မှာနောက်တစ်ခုကအခုတည်းလေးပဲလုံခြုံရေးအစီအစဉ်နဲ့ပတ်သက်ပြီးတော့သင်္ချာနိုင်သေးတဲ့ရော်တွေရှိတယ်အဲ့ဒီအတွက်ကိုလည်းပဲဒီလုံခြုံရေးတာဝန်ယူထားတဲ့အဲ့ဒီစတက်တို့နောက်ပြီးတော့မှနိချန်ဆောင်ရေးတွေနဲ့သူတို့တွဲဆုံဆွေးနွေးပေးခဲ့စီရှင်နေကျွန်တော်တို့ကလေကျွန်တော်နောက်ဆုံးကြတဲ့သတင်းအရဆိုလို့ရှိရင်တော့ဒီမောင်တော်မြို့နယ်တောင်ဖက်ပိုင်းမြို့ရော်တွေကအကုန်လုံးတော့ကျွန်တော်တို့ခရီးလဲပေါက်တယ်ဒီလုံခြုံရေးအရရောနောက်ပြီးတော့မှဒီရိခါရရှိတဲ့အတိုက်တာရောအစီပြတာရှိတယ်ဒါပေမဲ့လို့ဒီအောက်တပြေဟိုခင်းနေဆိုလို့ရှိရင်တော့နေမြစ်တစ်ပေါ့လေအဲ့နေမြစ်တီနေမြစ်နီတို့ဆိုတဲ့နေရာတွေကကျတော့ဘင်္ဂလားဒေ့ရဲ့အရင်နေတယ်နောက်ပြီးတော့မှအဲ့နေရာကလည်းမဆက်တဲ့အရင်ခက်ခဲတယ်အဲ့ဒီရော်တွေရဲ့အခြေအနေတွေကိုတင်းအခြေအနေတွေယူပြီးတော့မှလုံလောက်တဲ့လုံချွင်းအင်အားနဲ့အဲ့ဒီရော်ရဲ့လွယ်ချက်တွေကိုတော်ပြီးတော့ကြီးစစ်ရှင်တယ
်ရခိုင်မင်းနယ်မြောက်ပိုင်းမောင်နှောဒေသမှာတော့ရခိုင်တိုင်းရင်းသားတွေဒါမှမကကမန်မျိုးဒိုင်းနဲ့ဟိန္ဒူအစ္စလမ်ဘာသာဝင်တွေဟာလည်းစားနဲ့ရိတ်ခါအခက်ခဲနဲ့ကျန်းမာရေးအခြေခံစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေအတွင်အကူအညီလိုအပ်နေတဲ့သူတွေကိုဘာသာလူမျိုးမခွဲကြဘဲအကူအညီပေးမှာဖြစ်ကြောင်းကိုလည်းပြောဆိုထားတာပါကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတော့လိုအပ်တဲ့အကူအညီထောက်ပံ့တွေနဲ့ဥပဒေရဲ့အကူအညီစောင့်ရှောက်မှုရအောင်ကူညီပေးဖို့တိုက်တွန်းခဲ့ပါတယ
်ရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားအလုံးပေါ့ကျွန်တော်ရောက်တဲ့လူတွေမှာကမန်လေးရှိမယ်မျိုးလေးရှိမယ်ရခိုင်လေးရှိမယ်ပေါ့နော်အေးစစ်စစ်နဲ့ဒီမေချင်တဲ့ဒီလူစုပေါ့ဒီအစိုးရအစီအမခေါ်လုံးလာတဲ့အဖွဲ့တွေအလုံးကိုရခိုင်တိုင်းရင်းသားရဲ့ကမန်တိုင်းရင်းသားရဲ့လို့မဟုတ်ပေမဲ့ကျွန်တော်တို့အလုံး
လောက်ခရောက်တဲ့လူတွေကြီးရည်ပြီးတော့ဒီလူတန်းတာမျိုးပဲဒီလိုချင်းသူတို့လုံဆောင်တဲ့နေရာပေါ့နော်ရောက်လာတဲ့ခါကျတော့သူတို့လောလောဆယ်ဆယ်ရှင်းပြဖို့လိုတာကစာစီစာပေါ့တောက်ရည်ပေါ့ဒါမျိုးလေးတွေကအဓိကအရေးကြီးတာလေ
အမျိုးသားလွတ်တော်ကိုယ်စားလှယ်တွေရဲ့စက်တင်ဘာလ17ရက်နေ့ကစတင်နဲ့မောင်နှောပူတီတော်ခီးစဉ်ကတော့စက်တင်ဘာလ16ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင်
ရှိမှာပြန်ရခိုင်ပြည်ပခတကြော့ပြန်ဖြစ်လာတာနဲ့တူပဲမြန်မာနိုင်ငံထဲမှာဘာသာရေးအရာလူမျိုးရေးအရာအမုန်းပွားပြောဆိုရေးသားမှုတွေလှုံ့ဆော်မှုတွေတော်လေးတွေ့လာရပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အတူပဲဘာသာရေးအထူးကယုံနဲ့လူမျိုးရေးအကဲဆတ်မှုတွေကြုံလာရတာပါဒီချင်းတွေဟာဘာကြောင့်လဲဘာသာရေးလူမျိုးရေးပြည်ပခတွေကိုဘလို့ကြော်လွှားကြမလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့ရှိပါတယ်အောင်စနစ်မြမြလူသူတွေ VV မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းမြန်လူလာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VV မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@vnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
တရားလေးလိုင်းဆွေးနွေးခန်းကိုအခုည9နာရီခွဲမှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်နိုင်ကြပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကတရားလေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြတာပါ။အခုနားဆင်နေတဲ့ VOA မြန်မာပိုင်းအင်္ဂါနဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးသွားဖို့ရှိပါရစေ။ Asia 7 ဂျိုဒုကနေတရားရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါရစေ။ညနိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမှတ်တင်ရင်ထိုက်ကြေညာပေးပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကကြမ်းဖက်မှုတွေရေဒီသတင်းပတ်ထံမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှရေးပေါ်အစည်းအဝေးတရက်ကျင်းပမှာဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇိုင်ရာအက်အယ်ဟူစိန်ကရိုဟင်ဂျာတွေအပေါ်ပြုမူနေတာတွေကလူမျိုးရုံးတပ်ဖြတ်မှုအဆင့်ရောက်နေပုံရတယ်လို့မနေ့တနင်္လာနေ့ကပြောဆိုပြီးတဲ့နောက်ဗြိတိန်နဲ့ဆွီဒင်နိုင်ငံတို့ကလွန်ကျွင်းကောင်စီမှာဆွေးနွေးဖို့ပန်ကြားခဲ့တာဖြစ်ပြီးမနေ့ပြန်ဗုဒ္ဓဦးနေ့မှာဆွေးနွေးဖို့အစီအစဉ်ထားပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့စက်တမလ3ရက်နေ့ကဟိုက်ဒရိုဂျင်ဘုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနေ့တနင်္လာနေ့တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုသစ်တရက်ကိုတညင်တညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်ထပ်မံချမှတ်တဲ့အပေါ်အခြားဒေသတွင်အပြုသဘောတုံ့ပြန်ကြပေမဲ့ထိရောက်မှုရှိပါမလားဆိုတဲ့အပေါ်မှာလည်းတန်တရာရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကဘာကလက်တင်ခံမှာမဟုတ်ဘူးဆိုတာကိုညွှန်းဆိုပြသလိုက်တာဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလေးကကုလသမဂ္ဂလုံခြုံရေးကောင်စီမှာနေ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်။ရာသီဥတုပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်ဟာရီကိန်းမုန်တဲ့အာမကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကို Florida ဒေသခံတွေဒီကနေ့ပို့ပြီးတော့တွေ့လာရမှာပါ။ဒါပေမဲ့လည်း Florida ပြည်နယ်မှာနေထိုင်သူထပ်ဝက်လောက်ဟာလျှက်စစ်မီမရှိဘဲနေထိုင်နေရပြီးရေနဲ့အပျက်စီးတွေဖုံးလွှမ်းနေတဲ့နေရာအတော်များများကိုလည်းတွေ့ရပါတယ်။အမေရိကန်ဆိုရရဲ့ဒုက္ခသည်ဆိုင်ရာတင်းချက်တဲ့မူဝါဒကိုဆက်လက်ကျင့်သုံးခွင့်ပြုတဲ့အကြောင်းအမေရိကန်တရားရုံးချုပ်ကယာယီအမိန့်တရားထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုအစိုးဆုံးဒီကနေ့အင်္ဂါနေ့မှာဆက်လို့ဒုက္ခသည်တချို့ဝင်ရောက်ခွင့်ပြုဖို့အောက်တရားရုံးတစ်ခုရဲ့တရားစီရင်ချက်ကိုတရားရုံးချုပ်ကလောလောဆယ်ဆိုင်းငံ့လိုက်ပါတယ်ရှင်
။တရင်အင်ဂျင်ချုပ်ကိုမတင်ငင်ထိုက်တင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမူကမဆုမွန်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6:00ခွဲနဲ့9:00ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.